တော်ဒါရှင်များရှင်ပြီးခဲ့တဲ့တစ်ပတ်ကဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ဗြိတိသျှရေးတပ်သား15ဦးကိုအီရန်ဘက်ကနေပြီးတော့ချွင်းချက်မရှိအ мян ဆုံးပြန်လွတ်ပေးရမယ်လို့အမေရိကန်သမ္မတဘုရှ်ကပြောဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့သမ္မတဘုရှ်ဟာအီရန်နဲ့စီးပွားရေးကုန်သွယ်မှုတွေကိုဆက်ပြီးလုပ်မယ်လို့ကြေညာခဲ့တဲ့ဘရာဇီးသမ္မတနဲ့ဆွေးနွေးခဲ့ပါတယ်အကြောင်းစုံကိုဒေါခင်ဆုံးရဆက်ပြီးတော့ပြောပြပေးပါလားရှင
်ကောင်းပါပြီနန္ဒာVOA ရဲ့အင်ဗျူရောသတင်းတောက်စကော့စတန်ဂျီရဲ့သတင်းဆောင်ပါအရာကတော့သမ္မတဘုရှ်ကဗြိတိသျှရေတပ်သားတွေဟာအမှားယွင်းတစုံတရာပြုလုပ်ခဲ့တာမဟုတ်လို့ချက်ချင်းပြန်လွှတ်ပေးတယ်လို့အခုလိုပြောပါတယ်တဲ
့ The British hostages issue is a serious issue because the Iranians took these people out of Iraqi water
ဒီလူတွေကိုအီရတ်ရေပိုင်နဲ့ကနေခေါ်သွားကြတာဖြစ်လို့ဗြိတိသျှတစ်စက္ကန့်လေးရဲ့ပြဿနာကအသိအရေးကြီးပါတယ်ဒါဟာခွင့်ပြုလို့မရတဲ့အပြုအမူတွေပါခင်ဗျဝင်းတုတ်ဘလဲအစိုးရကဒီပြဿနာကိုငြင်းငြင်းချင်းဖြေရှင်းဖို့ကြိုးစားနေတာကိုကျွန်တော်ထောက်ခံပါတယ်
။အီရန်သမ္မတမာမုဒ်အမာဒီနီရက်ကတော့ဗြိတိသျှရေတပ်မှူးတန်းတွေဟာအီရန်ရေပိုင်နဲ့ထဲတရားမဝင်ဝင်ရောက်လာခဲ့တာလို့စနေနေ့ကထပ်မံဆွဆွဲလိုက်ကြပါတယ်။ဗြိတိသျှဝန်ကြီးချုပ်တိုနီဘလဲအစိုးရကလည်းဝင်းချတောင်းပန်ဖို့ညှင်းဆို့ခြင်းဒါမှမဟုတ်အခြေအနေပေါ်စိတ်မကောင်းဖြစ်ရပါကြောင်းထုတ်ဖော်ပြောဆိုခြင်းမရှိတာမှုသမ္မတမာမုဒ်အမာဒီနီရက်ကဝေဖန်လိုက်တာလို့ဆိုပါတယ်။ဗြိတိသျှရေတပ်မှူးတန်းတွေဟာအီရန်ရေပိုင်နယ်ထဲမှာရှိနေစဉ်အီရန်ဒေါ်လာကြီးပြည်ဆောင်တပ်ဖွဲ့တွေအင်းနဲ့အားနဲ့ဝိုင်းဝန်းဖမ်းဆီးတာခံခဲ့ရတယ်လို့ဂျီတိန်နိုင်ငံဘက်ကပြောပါတယ်။အီရန်ဘက်ကတော့အီရန်နဲ့အီရတ်ရေပိုင်နယ်အကြားကအငင်းပွားနေတဲ့ရှက်အယ်အာရတ်ရေကြောင်းလမ်းကနေအီရန်ရေပိုင်နယ်ထဲတရားမဝင်ဝင်ရောက်နေစဉ်သူတို့ကိုဖမ်းမိခဲ့တာလို့ဆိုပါတယ်။အီရန်နိုင်ငံရဲ့ယူရေနီယံတပ်ဆင်ရေးလုပ်ငန်းတွေအပေါ်နိုင်ငံတကာကဖိအားပေးမှုတွေနဲ့တင်းမာမှုတွေတိုးလာတဲ့အချိန်မှာဗြိတိန်နဲ့အီရန်နိုင်ငံကြားပြဿနာဖြစ်နေရတာပါ။ဒါကြောင့်အမေရိကန်ပြည်ထောင်စုကဘရာဇီးနိုင်ငံပိုင်ပက်ထရိုဘော့စ်ရေနံကုမ္ပဏီနေနဲ့အီရန်နိုင်ငံနဲ့လုပ်ငန်းတွေဆက်မလုပ်ဘဲရပ်ဆိုင်ပစ်ဖို့မြစ်တာရပ်ခံတောင်းဆိုလိုက်တာဖြစ်ပါတယ်။သမ္မတဘုရှ်နဲ့ဘရာဇီးသမ္မတလူလာဒီဆီဗာတို့ဟာကင်ဒေးဗစ်အပန်းဖြေစခန်းမှာဆွေးနွေးခဲ့ကြပါတယ်။အီရန်နိုင်ငံနဲ့ဘရာဇီးနိုင်ငံကြားနိုင်ငံကြီးအရာသဘောထားကွဲလဲတာတွေမရှိကြောင်းကုလသမဂ္ဂကတားမြစ်ထားတဲ့ချိုးဖောက်မှုမဟုတ်ခဲ့ရင်စီးပွားရေးအရာကုတန်ရောင်းဝယ်မှုကိုဆိုင်းငံ့စရာအကြောင်းမရှိဘူးလို့ဘရာဇီးသမ္မတလူလာဒီဆီဗာကစကားပြန်ကနေတစ်ဆင့်အခုလိုပြောပါတယ
်။ Petrobras will continue to invest in oil prospection in Iran.
Petrobras ရေနံကုမ္ပဏီနေနဲ့အီရန်နိုင်ငံကနေရေနံတွေရရှိရေးအလားအလာအတွက်ဆက်လက်ရင်းနှီးမြှုပ်နှံသွားမှာဖြစ်ပါတယ်တဲ့အီရန်နိုင်ငံဟာဘရာဇီးနိုင်ငံအတွက်အရေးကြီးတဲ့ကုန်သွယ်ဘက်အဖြစ်ရပ်တည်နေကြတာဖြစ်ပါတယ်အီရန်နိုင်ငံကဘရာဇီးနိုင်ငံကနေဒေါ်လာသန်းပေါင်း1000ကျော်တန်ဖိုးရှိတဲ့ကုန်တွေကိုဝယ်ယူနေပေမဲ့အီရန်ကနေဘရာဇီးကိုပြန်ရောက်တဲ့ကုန်ဟာမရှိသလောက်ရှားပါတယ်တဲ့ကျွန်တော်ကကုံတွေကြီးတရားပြတ်တာမှုတွေပညာပေးနေတဲ့လူဆိုတော့ကုံတွေတဲ့ဆိုတဲ့နေရာမှာရောင်းလူနဲ့ဝဲသူတရားပြတ်တာမှုရှိတာကိုလိုချင်တဲ့သူပါလို့ပြောပြသွားတာပါသမ္မတဘုရှ်ကအီရန်နိုင်ငံဟာကမ္ဘာငြိမ်းချမ်းရေးကိုအဓိကအနေရပေးမိနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ကြိုးစားနေတာမှုအီရန်နိုင်ငံနဲ့ဆက်ဆံပြီးစီးပွားရေးလုပ်ငန်းနေကြတဲ့နိုင်ငံတွေအနေနဲ့အထူးသတိထားကြလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းလေးပြောပါတယ်။သမ္မတဘုရှ်အနေနဲ့ဘရာဇီးသမ္မတလူလာဒီဆီဗာအနေနဲ့အီရန်နိုင်ငံနဲ့ကုသရောင်းဝယ်ရေးကိုအဆက်အသွယ်မဖြတ်ဖဲဆက်ပြီးထိန်းချမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုလက်ခံရုံကလွဲလို့သမ္မတဘုရှ်အနေနဲ့ရွေးစရာလမ်းသိမရှိတော့တာမှုအခုလိုပြောပါတယ
်။ Every nation makes the decisions that they think is best in their interest. Brazil's a sovereign nation.
နိုင်ငံဟာကိုယ်နိုင်ငံရဲ့အကျိုးစီးပွားအတွက်အကောင်းဆုံးဖြစ်မဲ့ဆုံးဖြတ်ချက်ကိုချနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ Brazil နိုင်ငံဟာအချုပ်အခြာအာဏာပိုင်တဲ့နိုင်ငံမှာသမ္မတလူလီဒီဆီဗာကသူ့ရဲ့အချုပ်အခြာအာဏာဆုံးဖြတ်ချက်ကိုအခုပမာဏနဲ့ချပြလိုက်တာပါပဲ။
သမဂ္ဂလုံခြုံရေးကောင်စီအနေနဲ့အီရန်နိုင်ငံကဗြိတိသျှရေတပ်ဝန်ထမ်းတွေကိုထိမ့်သိမ်းထားတဲ့အတွက်နည်းနည်းနည်းနည်းစိုးရိမ်မကင်းဖြစ်ရပါကြောင်းနဲ့ဒီပြဿနာအဖြေရှာဖို့အတွက်ဆုံးဖြတ်ချက်တစ်ခုအမြန်ဆုံးချနိုင်ရေးအတွက်ကိုဆော်ဩနေပါတယ်